KIA ကဆန္ဒပြအစုပူအောင်လှုံ့ဆော်ပြီးတော့အကြမ်းဖက်ဘုံခွဲမိရှို့တိုက်ခိုက်မယ်ဆိုတဲ့စာရီကမြစ်ချီနာမိုးကောင်းနဲ့နမ်တီစတဲ့မြို့တွေမှာပြန့်နှံ့နေတာဖြစ်ပါတယ်။နေရာတော်များများမှာပြန့်နှံ့နေတဲ့ဒီစာရီမှာ KIA ကအစွန်းရောက်ဆန္ဒပြသူတွေနဲ့ပူးပေါင်းပြီးတော့မတ်လ22ရက်နေ့ကနေလကုန်ပိုင်းအထိစုပူဆန္ဒပြဖို့တွေဖြစ်ပေါ်အောင်လို့လှုံ့ဆော်နေတဲ့အဲ့နောက်ဆန္ဒပြလူစုတွေကိုဘုံခွဲတာရက်ွက်ကျေးရွာကနေအိမ်တွေကိုမိရှို့တာတွေလှုပ်ဆောင်ပြီးတော့ဒါကတက်မတော်ကလှုပ်ဆောင်တယ်လို့လိမ့်လေဝါရဖြန့်ဖို့အစီအစဉ်နေတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့အဲ့ကာလအတွင်းမှာဆန္ဒပြမှုတွေမှာလုံးဝမပါဝင်ဖို့သတိပေးထားရဲစရာရေဖော်ပြထားပါတယ်။ဒီစာရီကိုလူများသွာလာတဲ့နေရာတွေတက်တိုင်တွေမှာကတ်ထားတာကိုတွေ့မြင်ခဲ့ရတယ်လို့မြစ်ကြီးနာမျိုးကန်တယောက်က VOE ကိုအခုလိုပြောပါတယ်
။ကတ်ထားတော့ဟုတ်တယ်ဒီမြစ်ထဲမှာတော့ဒီတောက်လျှောက်ပဲဒီဟာကျွန်တော်နေနေတဲ့ကြောပေါ့နော်တခြားနေရာတွေမှာဒီမှာဟိုမှာကျွန်တော်ကမ္ဘောဇာပန်ကကြောတွေမှာကတ်ထားတယ်ပြီးတော့ဒီမြစ်နာစူပေါင်းရုံးလေးမြစ်နာစူပေါင်းရုံးလမ်းတစ်ဖက်တစ်ချက်ရဲ့တိုင်တွေမှာပေါ့ကတ်တိုင်တွေအားလုံးဒီဘားတော့မှာကတ်ထားရရှိရဲ့
ဒီစာရီကိုဘသူကကတ်တယ်ဆိုတာမသိဘူးလို့လဲဆိုပါတယ်။နမ်တီမျိုးကန်တယောက်ကတော့ဒီစာရီကိုလုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့ညပိုင်းကလိုက်ပြီးတော့ကတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်
။ဟောမနေ့7နိုင်ကျော်မှာ7နိုင်လေးဆက်7လောက်ဖြစ်နေအာသူတို့လေနမ်တီဒီနမ်တီကတက်တိုင်းတွေမှာရောဒီဈေးတန်းတွေတော့အဲတက်တိုင်းတွေမှာအဲ့လိုလိုက်တတ်တာရေကဒီကတစီရဲ့စစ်ကားတစီရဲ့ကတ်တဲ့လူကစစ်စစ်သားတွေကလိုက်ကတ်တာပါကျွန်တော်မြင့်မြင့်တက်တဲ့အကောင်လုံးရှိတယ်ပုံတွေကတော့အစားရှိတယ်လို့မြစ်ဖြစ်သွားတာ
ကချင်ပြည်နယ်အခြေစိုက်ဒေတာရဲမီဒီယာတွေမှာတော့မြစ်ချင်းနားနဲ့နမ်တီအပြင်မိုးကောင်းမြို့မှာလည်းအဲ့လိုမျိုးစာရီကတ်တာတွေရှိတယ်လို့ဖော်ပြထားပါတယ်ဒီလိုစာကတ်တာနဲ့ပတ်သက်ပြီးတော့မေးမြန်းကြည့်တော့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုကြီးနော်ဘူးကသူတို့အနေနဲ့မျိုးပေါ်ရီမှာဒီလိုမျိုးတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ
်။ကျွန်တော်တို့ကတော့ဒီပေါ်မှာဒါလိုမျိုးဒီဘုံခွဲတာဒီမိုက်ခွဲတာဒီမလုပ်ဘူးကတော့ကျွန်တော်အမေရိကန်ပြောထားတာရှိပါတယ်။ကျွန်တော်တို့လုပ်လည်းလုပ်မှာမဟုတ်ဘူး။နောက်တစ်ချက်ကတော့ဒီလိုမျိုးအကွက်ကြီးကတော့သူတို့ယူပြီးချင်တယ်။ယူချင်တာကတော့အစ်ကတော့ကေကိုပေးပြီးကသူကဒီအချမ်းဖြစ်ဖို့သူတို့စီစဉ်တဲ့အကွက်တွေကကျွန်တော်တို့ကလည်းလိုပဲတုံးတတ်ပါတယ်
။ပြခဲ့တဲ့နှစ်ပိုင်းတွေကအစိုးရနဲ့ KIA အကြမ်းမှာနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးတွေဆွေးနွေးခဲ့ကြပြီးတော့2018ခုနှစ်လောက်ကစတင်ပြီးတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူး။ဒီလ9ရက်နေ့ကတော့မြစ်ကြီးနားမြို့ကဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တော့လူ2ဦးသေဆုံးပြီးတဲ့နောက်မှာတပ်မတော်နဲ့ KIA အကြမ်းမှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားလာခဲ့ပါတယ်။ဒီရပိုင်းအတွင်းမှာလည်းကချင်ပြည်နယ်စတုံးနဲ့လီရိုလမ်းမဘက်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ဘုံမှုကြီးနော်ဘူးကပြောပါရရှင်။